ဝါရှင်တန်ဒီစီမြန်မာတန်ရုံးက CDM ဖလှယ်ရှားမှုမှာပါဝင်လို့ရာထူးကနေရက်ဆိုင်ခံရတဲ့ဒုတိယအတွင်းဝင်တွေဖြစ်တဲ့ဒေါ်သက်ထားမြည်စံဒေါ်စုစုအောင်နဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းတို့နေရာမှာအစားထိုးခံအပ်မဲ့ဝန်ထမ်းသစ်သုံးဦးဟာအမေရိကန်ပြည်ထောင်စုကိုဖြီးခဲ့တဲ့သတင်းပတ်အတွင်းရောက်ရှိခဲ့တဲ့အကြောင်းတတိယအတွင်းဝင်ဟောင်းဦးကျော်စွာထွန်းကပြောပါတယ်စစ်ကောင်စီကခန့်လိုက်တဲ့တန်ယုံဝန်ထမ်းတစ်သုံးကိုအမေရိကန်ကတန်တမန်ဗီဇာထုတ်ပေးလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လေဥကြော်စွာထွန်းကတန်တမန်ရေးလှုပ်ထုံးလုပ်ကြီးကိုအခုလိုပြောပြပါဗျာ
။ဒီသူတို့စက်ကစားစစ်ကောင်စီပေါ့နော်စစ်ကောင်စီကိုအသိမှတ်ပြုလို့ရင်းမပြုချင်းတော့တဲ့တော့တော်လို့မရဘူးဗျာ။တဲ့သက်ဆိုင်တယ်လို့တော်လို့မရဘူးပေါ့နော်။အဲဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တန်မာထုံးလိုက်ရရစ်ကိုပဲရ။ဟိုဘက်ကလာဆက်တဲ့လူကိုဒီဘက်ကလက်မခံလို့ဆိုရင်ဒီဘက်ကလှုပ်တဲ့လူကိုလည်းဟိုဘက်ကလက်ခံမှာမဟုတ်ဘူးလေ။အဲ့ဘောတရားလေးတော့ရှိတယ်ကျွန်တော်တို့ရဲ့သံတမန်ရဲ့အသွားလာပုံစံကနှစ်မျိုးရှိတယ်လေအဓိကကျွန်တော်တို့ political post ပေါ့နော်သံတမန်ကြီး level ပေါ့အဲ့ဒါရဲ့ကျွန်တော်တို့ဒီဘက်အောက်က staff ပေါ့နော် other rank သံမူကြီးရဲ့အောက်ကစပြီးတော့ကျွန်တော်တို့ဒီ outside တန်ယုံစီအစီကကျတော့ကျွန်တော်တို့ကဒါဟို support ပေါ့နော် logistic post လို့ခေါ်ရပါတယ်ဒီအဖွဲ့တွေကိုလက်ခံခြင်းလက်မခံခြင်းဆိုတာကအာဒီကောင်းစီပေါ်ကိုထောက်ခံခြင်းနဲ့ထောက်ခံခြင်းနဲ့တော့လုံးဝမတက်ဆိုင်ပါဘူး။တခုပဲရှိတာကကျွန်တော်မြန်မာအတိုင်းအမြင်ပေါ်ကိုသက်ဆိုင်အရှင်နိုင်ငံကြီးရဲ့တုံ့ပြန်မှုပဲ။ဟိုကျွန်တော်ကအဓိကလောင်းမေးကြည့်ရမှာ
။အဲ့တော့လက်ရှိအနေအထားမှာအရှင်အမေရိကန်နိုင်ငံကမြန်မာအတိုင်းအမြင်ပေါ်ဆက်ဆံရေးအနေအထားရောဘယ်လိုရှိနေရှင
်။ဒါမှမဟုတ်ကျွန်တော်အနာတရားနာသိမိနောက်ပိုင်းမှာတည်းကကျွန်တော်တို့တိုင်းယုံက isolate ဖြစ်သွားတာပဲ။ဟိုမြေကြီးအစီအွေမြေကြီးခံတာဒီဒီပေါ်လာတဲ့ဘက်မှာဖိကြခံရခြင်းရှိတယ်လေ။တန်ယုံကဖွင့်ထားတာ fashion နဲ့ကဘာမှမရှိတော့ဘူး။ဒါနဲ့ကျွန်တော်တို့ဟိုမိကုံရေးဌာနကို report ပို့တာလွယ်ရည်ကျန်တော့ပါလောက်ပါမှမရှိတော့
ဘူး။တကယ်တမ်းမှာတန်ယုံရဲ့အလုပ်ကတော့ဒီရောက်နေတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံသားတွေရဲ့အလုပ်ကိုဆောင်ရွက်ရတယ်။နောက်ကိုယ်နိုင်ငံသားတွေရဲ့ယုံကြည်မှုလည်းရှိရမယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့လက်ရှိတန်ယုံအနေထားအရဆိုရင်မြန်မာနိုင်ငံသားတွေဘက်ကတော့ယုံကြည်မှုရမယ်လို့ထင်လားရှင်။
ယုံကြည်မှုကတော့ဟိုအရင်တည်းကမြင်ခဲ့တဲ့အမြင်ရှိတဲ့အတွက်ကြောင့်အခုဆိုရင်ပဆိုးသွားပြီပေါ့အတူကမှလည်းဆက်ဆံခြင်းလိုခြင်းမရှိကြတော့ဘူးအပြောဆိုဘလို့ထုတ်ပြန်ကြလို့မှလည်းယုံကြည်လက်ခံခြင်းမရှိကြတော့တော့အကောင်လုံးကပြည်နေကြတာပဲ
နောက်ပြီးတော့ CDM မှာပါဝင်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ရင်အကူအညီတွေပေးနေလို့ CRPH NUG အစိုးရကလည်းပြောထားတာရှိတော့အခုဥကြော်စွာထွန်းတို့လို CDM မှာပါဝင်တဲ့တန်ယုံဝန်ထမ်းတွေအလုပ်ထုတ်ခံရတာနဲ့ပတ်သက်လို့ရောသူတို့ဘာတွေကူညီပေးလဲရှင
်အဲလက်လောကတော့ကျွန်တော်တို့ CNUG အစိုးရကတော့ကျွန်တော်တို့ဘောကော CDM ဝန်ထမ်းတိုင်းပေါ်အောင်နော်ဝန်ထမ်းတိုင်းပေါ်မှာသူကူညီထောက်ပံ့ဖို့ပြောတော့လက်လော CDM ရောဆိုတာကငွေစည်းဝေးမှုပေါ့နော်ဒီလိုမှငွေစည်းလက်ပတ်စည်းဝေးမှုအတွက်အခြေခံတယ်နောက်ပြီးတော့ကျွန်တော်စက္ကူအပ်ကနေလိုက်ပြီးတော့ဖက်တောက်နေတာကြီးတောင်းမျိုးတွေကြောင့်ထိတိကျတော့အကောင့်တွေခေါ်နိုင်ခြင်းမရှိသေးဘူးပေါ့နော်ကျွန်တော်တို့ဒီကအစံဝန်ထမ်းနေနေကြတော့ CIA base ကတော့အကူအညီနဲ့ကျွန်တော်တို့ဒီမှာရှိတဲ့ဒီကပေါ့နော်ဘယ်လိုကောင်းလဲဒီမှာ community ရဲ့အကူအညီထောက်ပံ့တဲ့ဒီတော့ရပါတယ်
တကယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့လို့အရတားဆိုးရလက်ထဲကိုအာဏာပြန်ရပြီဆိုရင်ဥကြော်စွာထွန်းတို့ကဒီတန်တမာဝန်ထမ်းတွေဖြစ်ဆက်သွားမလားဗာဆက်လို့မလဲရှင
်ကျွန်တော်တို့ကတော့အပေါင်းတို့ကတို့အန်ဒီဆိုးရပြန်တက်လာပြီဆိုရင်ကျွန်တော်ကဆက်လက်ပြီးတော့ဆောင်ရွက်သွားမှာပါတန်တမာနေနဲ့ပဲဆက်လက်ဆောင်ရွက်သွားမှာပါအခုလက်ရှိမှာလည်းဒီစစ်ကောင်စီဘက်ကကျွန်တော်တို့ကိုထုတ်တယ်ဟိုဆိုပေမဲ့လည်းကျွန်တော်တို့ရဲ့စိတ်ထဲမှာကိုယ့်ကိုယ်တန်တမာလို့ပဲဘောရာဝိတမရာရဲဟိုလောရပဲကျွန်တော်တို့နိုင်ငံတကာဝင်ကြီးပေါ့နော်တော်သမအောင်ဒါလည်းကျွန်တော်တို့ကိုတနမဖြစ်အဆက်လက်ကြီးအတိမတ်ပြီပေါ့သက်ဆိုင်နိုင်ငံရေးကိုတောင်းဆိုထားတာလည်းရှိပါတယ
်ဝါရှင်တန် DC ကမြန်မာတိုင်ယုံကိုရောက်ရှိလာတဲ့ဝန်ထမ်းတစ်သုံးဦးမှာဒုတိယအတွင်းဝင်နှစ်နေရာအတွက်အမျိုးသားတဦးအမျိုးသမီးတဦးနဲ့တတိယအတွင်းဝင်နေရာအတွက်အမျိုးသမီးတဦးဖြစ်တယ်လို့ဦးကျော်စွာထွန်းကပြောပါတယ်အခုလိုတိုင်ယုံဝန်ထမ်းအစ်စ်တွေရောက်ရှိလာတာနဲ့ပတ်သက်လို့မြန်မာတန်ယုံကတာဝန်ရှိသူတွေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်နေမြန်ဖို့ကြိုးစားခဲ့ပေမဲ့ဖြေဆိုမဲ့သူမရှိခဲ့ပါဘူး။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခန့်အပ်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကတော့လက်ရှိစစ်ကောင်စီလက်ထက်မှာလဲဆက်ပြီးတာဝန်ထမ်းဆောင်နေဆဲဖြစ်ပါရဲ့ရှင်။